This past summer, a brief article I had written appeared in the Ensign.
နွေတော့ကကျွန်တော်ရေးခဲ့တဲ့ဆောင်းပါးတို့ကို Ensign မှာတွေ့ခဲ့ပါတယ်။ကျွန်တော်ရဲ့သားကကျွန်တော်ကို email ပြုရင်ပြောသည်အဖေရဲ့ဆောင်းပါးထွက်လာမယ်ဆိုတာဘာဖြစ်လို့မပြောတာလဲ။ကျွန်တော်ပြန်ဖြေလိုက်တယ်။အဖေသိချင်တယ်သားအခုဖခင်ချောင်းကမဂ္ဂဇင်းကိုဖတ်နေသလား။သူပြန်ပြောတာကသူ့ရဲ့သမီးဆနစ်သမီးစာမေးပွဲအောင်ပြီးစာတိုင်းမှအန်ဆိုင်ကိုရပြီးအိမ်ထဲဝင်လာပြီးဖတ်ခဲ့တယ်။ထို့နောက်ကျွန်တော်တို့အခန်းထဲလာပြီးအဖေရဲ့ဆောင်းပါးကိုပြတာပါ။ကျွန်တော်ရဲ့မြင့်မလေးဟာအန်ဆိုင်ကိုဖတ်တယ်။သူနားလဲကျင်တယ်။သူရဲ့အသည့်အတိုင်းသူလုပ်ခဲ့တယ်။ပထမဥက္ကဋ္ဌအဖွဲ့မကြာခင်ကတင်သောအသစ်သောအခြေခံတင်ဒန်းကိုဖွင့်ရန်ခွင့်ပြုလိုက်ပါတယ်။၎င်းတင်တဲ့ဟာလူငယ်များအတွက်မိမိရဲ့တဘာဝစိတ်ဆန္ဒအတိုင်းသင်ကြားခြင်းအသက်ရှင်ခြင်းနှင့်ဒေသနာတရားဝင်ငှခြင်းတို့ကိုထောက်ပံ့ပါတယ်။ဤအသစ်သောမူလအခြေခံချက်များကိုဇန်နဝါရီလမှရပါမယ်။ကတိရှင်သင်ကြားတဲ့အခါနာခံသူရဲ့ဆုံးဖြတ်ချက်ဟာကြီးမြတ်လာပါတယ်။ကိုတော်ဟာကျွန်တော်တို့ဘာသင်ရမလဲလို့ပြောတာမကဘူး။ဘယ်လိုသင်ရမလဲလို့လည်းပြပါတယ်။သူဟာလေးလာနာခံတဲ့လူများရဲ့လိုအပ်ချက်များအပေါ်အဓိကထားပါတယ်။တဦးစီကိုတိုင်အမှန်တရားကိုရရှိဖို့သူကူညီခဲ့ပါတယ်။သူတို့ရဲ့မိကုံများကိုတော့အမြဲနားထောင်ပါတယ်။ဤအသက်သောအခြေခံနာကြားချက်များဟာကျွန်တော်တို့အိမ်နဲ့အကြောင်းများမှာကျွန်တော်တို့ကိုတိုင်အတင်းတော်သင်တဲ့အတိုင်းနာခံဖို့အတွက်ထောက်ကူဖြစ်ပါတယ်။ဤကဲ့သို့ကျွန်တော်တို့ပြုလုပ်ရင်ကိုတော်ဖိတ်ကြားတဲ့အတိုင်းလာကြနောက်သူလိုက်ကြပါဆိုတဲ့ Elder Hills ဆိုဆိုအတင်းပြောပြခဲ့တဲ့အတိုင်းပါပဲဖိတ်ခေါ်ခြင်းကိုတုံ့ပြန်ခြင်းပဲဖြစ်ပါတယ်ဤအသက်သောအခြေခံသင်ကြားခြင်းများတိုးတက်လာသည့်နှင့်အမျှကောင်းဆောင်တဲ့ကူညီတဲ့အဖွဲ့များဆရာများစီဝေးများတင်ဒန်းများမှအကြံပေးသူများနဲ့မိဘများအတူတကမိမိတို့ရဲ့နာခံသူတို့ရဲ့လိုအပ်ချက်များကိုသိနိုင်ပါမယ်တင်ဒန်းတက်သူအမျိုးသမီးငယ်များအာယုံယစ်ဘရဟိတ်ဝါယံမှလူငယ်များနဲ့တနင်္ဂနွေဥပုပ်ကျောင်းမှလူငယ်များကိုပိုင်ဆုံးဖြတ်ချက်များကိုလေ့ကျင့်ပြီးလှုပ်ဆောင်ကြပါလူငယ်တနင်္ဂနွေနေ့ဥပုပ်ကျောင်းဆရာမတရားဟောပုံမှန်အတိုင်းသိညာမဖြွန်ပြိုးသေးတဲ့လူငယ်နှစ်ယောက်အတွက်ကိုပိုင်ဆုံးဖြတ်ပြီးချင်းသုံးဖို့ဘယ်လိုကူညီရမလဲလို့တွေးမိတယ်အတန်းသားများကိုသူတို့နားလေဒါပြောပြဖို့ဖိတ်ခေါ်တဲ့အခါထိုလူငယ်နှစ်ယောက်သူကိုညင်မှစိုးရိမ်မိတယ်။ဒါပေမဲ့သူတို့မညင်ပါတယောက်ကမတက်ရက်ပြီးသူသဘောပေါက်တာကိုတင်ပြရန်သူရဲ့အခြေတူတဲ့သင်ငယ်ချင်းကိုကူဖို့ခေါ်လိုက်ပါတယ်။လူငယ်များကပြောရန်ခက်ခဲလျင်သူအခြေတူသူငယ်ချင်းကသူအနာတဲ့ကိုတူတူပြောချင်းဖြင့်သူအောင်မြင်တယ်လို့ခံစားရတယ်။သူတို့နှစ်ယောက်ဟာအဲ့ဒီနေ့မှတင်ကြားကြတယ်။ကတင်ရှင်တင်တာဟာသူတို့တင်တာကိုသူတို့တင်ကြပါတယ်။ထို့ပြင်ကတင်ရှင်ဘယ်လိုတင်တယ်ဆိုတာကိုလည်းတင်ကြပါတယ်။ကတင်ရှင်တင်ကြားသောအခါသူတင်ကြားတဲ့လူကိုမေတ္တာနဲ့တင်တယ်လို့ထိုလူငယ်ရဲ့အခြေတူအတန်းဒါကလည်းသူ့ပေါ်မြစ်တာထားတဲ့အတိုင်းပါပဲသင်ကြားပါတယ်။ကိုတော်ရဲ့စကားကိုကျွန်တော်ရဲ့နီလန်းတော်အတိုင်းကိုတော်ရဲ့နီလန်းတော်အတိုင်းနာခံသင်ကြားရင်ကျွန်တော်တို့ဟာသူ့ရဲ့ဖိတ်ခေါ်ခြင်းကိုလက်ခံတာပါပဲ။ကျွန်တော်တို့ပြောင်းလဲတယ်ဝိညာဉ်ဖွံ့ဖြိုးခြင်းဟာတစ်ချိန်တည်းနဲ့မဖြစ်သွားဘူးဆိုတာကိုယ်တော်သိတယ်တဖြည်းဖြည်းဖွံ့ဖြိုးလာတယ်ကိုတော်ရဲ့ဖိတ်ခေါ်ခြင်းကိုလက်ခံပြီးသူနောက်သို့လိုက်ရင်လမ်းခရီးတစ်လျှောက်မှာတိုးတက်လာပြီးနောက်လုံးဝပြောင်းလဲလာမယ်ပြောင်းလဲခြင်းဟာဒေသနာတရားတော်နာခံသင်ကြားခြင်းအလုံးရဲ့ပန်းတိုင်ဖြစ်ပါတယ်ပြောင်းလဲခြင်းဟာတစ်ချိန်တည်းပြုရသောအဖြစ်မဟုတ်ပါလူငယ်တယောက်ကိုလူငယ်တယောက်ဟာသူဖျားသခင်ရဲ့ ရွေးနှုတ်ကဲတင်ခြင်းနဲ့ပတ်သက်၍သူအတွက်ဒါမှအတွေ့အကြုံများကြောင့်စဉ်းစားရန်ခက်ခဲနေတဲ့အခါကျွန်တော်သတိထားမိတဲ့အခါသူ့ကိုကျွန်တော်မေးတယ်သူလုပ်တဲ့အမှားကြောင့်ခွင့်လွတ်ခြင်းများခံစားရခဲ့ဘူးသလားလို့မေးခဲ့တဲ့သူကဟုတ်တယ်ကျွန်တော်တို့ဘောလုံးကန်တုန်းကလူတစ်ယောက်ရဲ့နှကောင်ကျွန်တော်ကြောင်ကျိုးသွားပါတယ်ကျွန်တော်စိတ်မကောင်းပါဘူးစိတ်သက်သာအောင်ဘာလို့လို့ရမလဲလို့တွေးမိတယ်ဒါကြောင့်ကျွန်တော်သူ့အိမ်သွားပြီးကျွန်တော်ကိုခွင့်လွတ်ဖို့ပြောပါတယ်ဒါပေမဲ့ဒါထက်ပိုလို့เสียရှိတာကတော့ကျွန်တော်ဆူတောင်းတယ်ပြီးတော့ကောင်းကင်မှာအဖြစ်အဖဖေရကျွန်တော်ကိုခွင့်လွတ်ဒါကိုလည်းနောက်ခံစားမိခဲ့တယ်ဒါဟာကျွန်တော်အတွက်ကိုတော်ရဲ့ရွေးနှုတ်ကဲတင်ခြင်းအတိတ်ပဲဖြစ်ပါတယ်အဲ့ဒီနေ့ကဒီအဖြစ်အပျက်ကိုကျွန်တော်ဝေငှတဲ့အခါသူဟာရှင်ယောဟန်ခရစ်ဝင်အခန်းကြီး3အငယ်6ကိုဖတ်ပြခဲ့တယ်။ဖျားသခင်သည်မိမိ၌တပါတိသောသားတို့ကိုစွန့်တော်မူသည့်တိုင်အောင်လောကီသားတို့ကိုချစ်တော်မူ၏။ထို့နောက်ကိုရောဤရွေးနှုတ်ကဲ့တင်ခြင်းဤတကူကိုတည်တည်ခံပါတယ်။ဒီဩရဝါဒဟာလူငယ်ဒီလူငယ်အတွက်ဘယ်တော့မှပျောက်ွယ်မသွားတော့ပါ။ဒါဟာသူအသက်တာမှာပါရှိနေတယ်ဘာဖြစ်လို့လဲဆိုတော့သူရဲ့မိကုံးကိုသူကိုယ်တိုင်မေးပြီးသူရဲ့ကိုပိုင်ဆုံးဖြတ်ချက်ကိုဆောင်ရွက်လေးလာပြီးတော့ကျင့်သုံးတယ်ကော့စတာရီကာမှာရှိတဲ့သူတော်စင်များကိုသင်ကြားတုန်းကကျွန်တော်ဟာ teaching no critical ကုထားတဲ့စာကိုပြပြီးသူတို့ဘယ်နှစ်ယောက်ဒီစာပုံတူရှိပါတလဲလို့မေးခဲ့တယ်အားလုံးလိုလိုပဲလက်ပြကြတယ်ကျွန်တော်ဟာပြုံးပြီးပြောခဲ့တယ်သင်တို့နေတိုင်းဖတ်တယ်မဟုတ်လားအော်ဆီယာကတော့အရှိဆုံးတက်မှထိုင်တဲ့ညီမတစ်ယောက်ကလက်ပြပြီးသူနေတိုင်းဖတ်ကြောင်ပြောခဲ့တယ်ကျွန်တော်သူမကိုအရှိစကားပြောကုန်သူလာခိုင်းပြီးရှင်းပြခိုင်းတယ်သူမပြန်ဖြေခဲ့တယ်မမန်ချန်းကိုကျွန်မမနေ့တိုင်းဖတ်တယ်ထို့နောက် teaching no greater call မအကြောင်းတစ်ခုကိုဖတ်တဲ့အတွက်ကျွန်မနားလည်ပြီးကျွန်မရဲ့ကလေးများကိုကောင်းစွာသင်ကြားနိုင်ပါတယ်သမဟာကိုရောရဲ့တရားစကားကိုနားလည်ပြီးကိုရောရဲ့ဤအတိုင်းသင်ကြားခြင်းတဲ့ဒါကြောင့်ကျမ်းစာထဲမှာကိုရောရဲ့စကားကိုလေ့လာပြီးထိုစကားတော်ကိုဘယ်လိုသင်ရမယ်ဆိုတာနားလည်ပြီးကလေးတွေပြောင်းလဲဖို့သင်ကြားတယ်တခါတည်းအသက်တာလမ်းခီးမှာပြောင်းလဲဖို့ကြားတယ်ခက်ခဲနိုင်ပါတယ်ကျွန်တော်ရဲ့ရောက်ဖဟာအသင်းတော်နဲ့ဝေးတာအနည်း50လောက်ရှိပါပြီအသက်60ကျော်မှကိုရောရဲ့ဖိတ်ခေါ်ခြင်းကိုပြန်ပြီးလက်ခံခဲ့ပါတယ်သူ့အသက်တာမှာလူအများကူကြခဲ့တယ်ကူခဲ့ကြပါတယ်တယောက်သောအိမ်သို့သွားရောက်တင် जा သောဆရာဟာလစဉ်22နှစ်ကြာအောင်သူ့ထံသို့ဝိညာဉ်ခွန်အားရဖို့ကပ်ပြားများပို့ခဲ့ပါတယ်ဒါပေမဲ့သူပြန်လာခြင်းတလားဆိုတာသူဆုံးဖြတ်ရမယ်သူရဲ့အသိဉာဏ်နဲ့သူဆုံးဖြတ်ရမယ်သူဟာယခုဇနီးတယ်နဲ့သာဝရကောင်းကင်ပုံမှာအတူနေရဖို့အတွက်ပိမှန်တော်မှာအတီးပြူသတ်မှတ်ခဲ့ပြီးသင်ဥစ္စာအဖြစ်တာဝန်ထမ်းဆောင်နေပါပြီမကြသေးခင်ကကျွန်တော်တို့သူအားခေါင်းဆောင်များနဲ့ဆရာများအတွေ့အထောက်အကူပြုတဲ့ပြည့်စုံသည့်အသက်သောအခြေခံနာကြားချက်များရဲ့ရုပ်မြင်တန်ကြားအခွေကိုပြခဲ့ပါတယ်။၎င်းကိုသူကြည့်ပြီးထိုင်ကိုအနောက်ပိုင်းကိုမှီလိုက်တဲ့နောက်သူပြောခဲ့တဲ့အကယ်၍သာဒါကိုကျွန်တော်ငယ်စဉ်ကသင်ယူနာခံခဲ့ရရင်ကျွန်တော်အဝေးသို့လမ်းလဲသွားမှာမဟုတ်ဘူးလို့သူပြောခဲ့တယ်။လွန်ခဲ့တဲ့ရက်ပေါင်းများကသူ့ဘဝကိုရုန်းကန်နေတဲ့လူငယ်တစ်ယောက်နဲ့ကျွန်တော်ဆုံခဲ့တယ်ဒီအသင်းတော်ကလာလို့ကျွန်တော်မေးတော့သူကအသင်းတော်အကြောင်းကိုတော့နည်းနည်းသိပါတယ်ဒါပေမဲ့သူကဖျားကိုလည်းမယုံဘူးနောင်ဘွားကိုလည်းမယုံဘူးလို့ပြောတယ်ဒါကြောင့်ကျွန်တော်ဟာယခုဥပုသ်ဆရာအသင်းမှာကျောင်းဆရာဖြစ်တယ်နောက်ဒီနေ့ဒီအသင်းထွေထွေစည်းဝေးမှာစကားပြောရမယ်လို့ပြောတော့သူကဟေးတင်ပြောမယ်ဆိုရင်ကျွန်တော်ဒီအစီအစဉ်ကိုကြည့်မယ်လို့ပြောတယ်ဒီနေ့သူကြည့်နေမယ်လို့ကျွန်တော်မျှော်လင့်နေသူအခုကြည့်နေရင်သူတခုခုတော့နားလည်မယ်ဆိုတာကျွန်တော်သိတယ်ဒီအစီအဝေးဌာနဟာပြောင်းလဲဖို့နဲ့နာခံခြင်းနဲ့သင်ကြားခြင်းရဲ့ထူးခြားတဲ့ပြည့်စုံတဲ့နေရာဖြစ်ပါတယ်ကျွန်တော်တို့ဟာအတည်ပြုထားတဲ့ပြောဖက်များပြဋိဒ္ဓတော်ပြောကြားသူများရဲ့စီးမြင့်များအတိုင်းအသက်ရှင်ရင်ကတင်ရှင်ဤနီလန်တော်အတိုင်းဖြစ်ကြောင်းသိပါတယ်ကျွန်တော်တို့သူထံတော်သို့တစဉ်နှီးသွားပါတယ်ဒီအစီအဝေးပြည်ကနှီးပါပြီကျွန်တော်ပြောခဲ့တာများကိုကျန်းသူများက ကိုတို့ရဲ့ကိုလက်ခံပြီးတဆင့်တက်ဖို့ကျွန်တော်ဖိတ်ခေါ်ပါတယ်ရှေးကနှိဖိုက်များကဲ့သို့ကျွန်တော်တို့ဟာကိုတို့ကျွန်တော်တို့ရဲ့ကျွန်တော်တို့ကကျွန်တော်တို့ရဲ့အိမ်များသို့ပြန်ပြီးကြားနာခဲ့ရသောအကြောင်းများကိုသေချာစွာလေ့လာ၍နာမတော်အဖြစ်အဖဖျားကိုကျွန်တော်တို့နားလည်ယုံကြည်ဖို့ဆုတောင်းပါတယ်ကျွန်တော်သက်သေခံပါတယ်ဖျားသခင်နဲ့သားတော်သည်အသက်ရှင်လျက်ရှိသည်ရှေးကသူတို့ပြုခဲ့တဲ့အတိုင်းဖိတ်ခေါ်ကျွန်တော်တို့အဖိတ်ခေါ်နေပါတယ်ကျွန်တော်တို့အလုံးသူဖိတ်ခေါ်နေတာကိုလက်ခံပါကက်တင်ရှင်နဲ့တဆင့်နီလာဖို့ကျွန်တော်တို့ကိုတော်ဤစကားတော်နဲ့သူဤနီလာအတိုင်းနာခံပြီးသင်ကြားနိုင်ပါတယ်ဤကဲ့သို့ပြုလျင်ကျွန်တော်တို့စစ်မှန်စွာပြောင်းလဲပါမယ်ယေရှုခရစ်တော်ဤနာမတော်၌အာမင်